မင်္ဂလာညနေခင်းပါသောတာရှင်များရှင် VOA American တိုင်းရဲ့2019ခုနှစ်ဩဂုတ်လ28ရက်ဗုဒ္ဓဟူးနေ့ညနေပဲ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများတစ်စင်အောင်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ဥရောပသမဂ္ဂ EU ကဗြိတိန်ခွဲထွက်ဖို့တတ်မှတ်ထားတဲ့အောက်တိုဘာ31ရက်မတိုင်ခင်လွတ်တော်လုပ်ငန်းတွေကိုရှော့ချမဲ့အစီအစဉ်တရက်ကိုဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကဒီနေ့ပဲကြေညာပါတယ်။ဗရာဇီးမားကြီးကျယ်လောင်ကျွမ်းနေတဲ့တောမီကျောင်းအမေဇုန်တက်တော်ဆက်လက်ရည်တည်နိုင်ရေးကိုချိန်ချောက်လာနေတဲ့အကြောင်းနိုင်ငံတကာတက်တော်တင်းတင်းအဖွဲ့ကြီးတွေကသတိပေးပါတယ်။ဆက်လက်ထိတဲရောက်နိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့အတူကြေညာပြီးတော့မှာပါ။
ဟုတ်ကဲ့ပါရှင်သတင်းနေဒီမနာဆင်ရမယ့်သတင်းလှော်ရီမှာတော့ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းဖြစ်တဲ့လာရှိုကုတ်ခိုင်မှုဆယ်လမ်းဟန်ဒီကနေ့ကားသွားလာပြီးပြန်လည်စတင်နေပါတယ
်ဒီနေ့တော့အလုံးစင်ပြည်တဲ့လမ်းကြောင်းမှာတော့ပိတ်ဆို့မှုလုံးဝမရှိဘူးပေါ့နောက်ခရောအလုံးစင်ပြည်နေကြပါတယ်ကားလေးလည်းဆက်ပါတယ
်မူဆယ်မြို့ဂယူနာပရာဟိတအသင်းဥက္ကဋ္ဌဦးတောင်ထွန်းပြောသွားတာပါအပြည့်အစုံကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်ဒီတင်းလာနဲ့အတူရခိုင်ပြည်နယ်အတွင်းမှာအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကထိုးစစ်ဆင်တာကြောင့်တိုက်ပွဲတွေပြင်းထန်လာတဲ့အကြောင်းနဲ့ဥရောပနဲ့ရုရှားအကြားဆက်ဆံရေးအပေါ်မှာပြင်သစ်သမ္မတအမန်နျွတ်မက်ခရူးရဲ့အမြင်သဘောထားကဘယ်လိုရှိပါသလဲ။စရစိတ်ဝင်စားစရာတင်းလာတွေကိုလည်းနားဆင်ရပါမယ်။အခုရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါရှင
်။ဥရောပသမ္မတ EU ကနေဗြိတိန်ခွဲထွက်ဖို့တတ်မှတ်ထားတဲ့အော်တိုဘာလ31ရက်နေ့မတိုင်ခင်လွှတ်တော်ရဲ့လုပ်ငန်းတွေကိုရှော့ချမဲ့အစီအစဉ်တရက်ကိုဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ဒီနေ့ပဲကြေညာလိုက်ပါတယ်။လက်ရှိလွှတ်တော်လုပ်ငန်းစဉ်တွေကိုရပ်ဆိုင်ထားပြီးအစိုးရရဲ့ဥပဒေပြည့်ရေးအစီအစဉ်တွေကိုချပြမဲ့အော်တိုဘာလ14ရက်လွှတ်တော်ပြန်ဆတဲ့အချိန်မှာအဲလစ်ဘက်ပြည်မှကြီးကိုယ်တိုင်မင်းငုံပြောကိုလည်းဖိတ်ကြားထားတဲ့အကြောင်းဝန်ကြီးချုပ်ကပြောဆိုခဲ့ရပါ။အော်လွှတ်တော်ဥက္ကဋ္ဌဂျင်ဘာကိုကတော့ဝန်ကြီးချုပ်ရဲ့လို့ရဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေကိုဖောက်ပြရရောက်တဲ့အကြောင်းပြောဆိုလိုက်သလို EU ကနေခွတ်တရေးစီစဉ်တွေကိုဆွေးနွေးဖို့နဲ့တိုင်းပြည်ကိုပုံဖော်ရမယ်လွှတ်တော်ရဲ့တာဝန်တွေကိုဟန်တားတဲ့လို့ရဖြစ်တဲ့အကြောင်းလည်းပြောဆိုလိုက်ပါတယ်ဝန်ကြီးချုပ်ဂျွန်ဆန်ကတော့သဘောတူညီချက်ရသည်ဖြစ်စေမရသည်ဖြစ်စေ EU ကနေခွတ်ထွက်သွားမှာဖြစ်တဲ့အကြောင်းကတိပြုထားတာပါသူ့ရင်ဝန်ကြီးချုပ်တာဝန်ယူခဲ့သူထရီဇာမေလက်ထက်မှာတော့ EU နဲ့ခွတ်ထွက်ရေးသဘောတူညီချက်တွေကိုညှိနှိုင်းနိုင်ခဲ့ပေမဲ့လွှတ်တော်ကလက်ခံနိုင်အောင်တော့မလုပ်နိုင်ခဲ့ပါဘူးဝန်ကြီးချုပ်ဂျွန်ဆန်ကတော့အော်တိုဘာလာနဲ့လွှတ်တော်မှာမင်းငုံပြောပြီးရပ်ပိုင်းအတွင်း EU တာဝန်ရှိသူတွေနဲ့တွေ့ဆုံမှုဆွေးနွေးထားပြီးသဘောတူညီချက်အစ်ကိုလွှတ်တော်ကဆွေးနွေးတည်ပြဖို့အချိန်လုံးလောက်ရနိုင်မှာဖြစ်တဲ့အကြောင်းလည်းဒီနေ့ပဲပြောဆိုခဲ့တာဖြစ်ပါတယ်
အီရန်နိုင်ငံအနေနဲ့တင်းမာမှုတွေကြီးလွားလာဖို့ရည်ရွယ်မထားကြောင်းနိုင်ငံခြားဝန်ကြီးမိုဟာမက်ဂျာဗတ်ဇာရီဖ်ကပြောဆိုလိုက်ပါတယ်တိုင်းပြည်တိုင်းဟာနိုင်ငံတကာဥပဒေတွေနဲ့အညီကိုယ်ပိုင်အခွင့်အရေးတွေကိုကျင့်သုံးပိုင်ခွင့်ရှိတယ်လို့အီရန်နိုင်ငံအနေနဲ့ယုံကြည်ထားကြောင်းလဲဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံဆွေးနွေးဖို့ဂျပန်နိုင်ငံကိုရောက်နေတဲ့အီရန်နိုင်ငံခြားရေးဝန်ကြီးကဒီကနေ့ပဲပြောဆိုလိုက်တာပါဂျပန်ဝန်ကြီးချုပ်ကတော့အမေရိကန်နဲ့အီရန်ကြားဂျားဝင်ဆက်ဆက်ဖို့ရည်ရွယ်ပြီးဒီနှစ်ဆန်းမှာပဲအီရန်နိုင်ငံကိုတွားရောက်ခဲ့တာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ်ကတော့မနစ်ကပဲနှုတ်ထွက်ထားတဲ့2015ခုနှစ်အီရန်နျူကလ িয়ার ဆိုင်ရာနိုင်ငံတကာစာချုပ်ကိုအစားထိုးနိုင်မဲ့သဘောတူညီချက်အသစ်ရဖို့အီရန်သမ္မတဟာဆန်ရိုဟာနီနဲ့ဆွေးနွေးနိုင်မဲ့အလားအလာကောင်းနေရှိနေကြောင်းဒီသတင်းမှထဲမှာပဲပြောဆိုခဲ့တာပါ။အီရန်သမ္မတကတော့တွေ့ဆုံဆွေးနွေးခြင်းနဲ့ဆိုရင်အမေရိကန်ကမတရားသဖြင့်ချမှတ်ထားတယ်လို့ဆိုရဲပိတ်ဆို့တံခါးအရေးယူမှုတွေကိုအရင်ဆုံးဖယ်ရှားဖို့လိုကြောင်းတုံ့ပြန်ခဲ့ပါတယ်။သမ္မတထရမ်ကလည်းဆွေးနွေးနိုင်မဲ့အခြေအနေတွေပေါ်ပေါက်လာဖို့အီရန်အနေနဲ့ပြည်ပမှာစီရင်လှုံ့ဆော်မှုတွေတိုက်ခိုက်မှုတွေနဲ့တင်းမာမှုတွေကြီးထွားလာအောင်မလုပ်ဖို့လိုကြောင်းပြောဆိုထားတာပါ။သဘောတူညီချက်အသင်းမှာအီရန်ကနျူကလ িয়ার လက်နက်ထုတ်လုပ်မှုတွေနဲ့ပဲ့ထိန်တပ်မီဇိုင်တုံးစမ်းသပ်မှုတွေကိုတားမြစ်ဖို့ထည့်သွင်းမှာဖြစ်ကြောင်း2015သဘောတူညီချက်မှာတတ်မှတ်ထားတဲ့တက်တန်း10နှစ်ထက်ပိုကြတဲ့အချိန်ကာလတတ်မှတ်ချက်ပေါ်ဝင်မှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ
်။မချန်လေးရဲ့ရက်တွေတွင်ဟောင်ကောင်ကျွန်းမှာဆန္ဒပြပွဲတွေပုံမူကျန်းတန်းလာနေတဲ့အတွက်သက်ဆိုင်သူတွေအားလုံးတည်တည်ငြိမ်ငြိမ်နဲ့ထင်းထင်းထင်းထင်းဆောင်ရှားဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်။ဆန္ဒပြပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့စနေနေ့မှာတော့ကတော့ရဲတပ်ဖွဲ့ကမြေရီဘုံနဲ့တုံးပြီးဆန္ဒပြသူတွေကိုနှင်းနှင်းခဲ့တယ်လို့ဆန္ဒပြသူတွေဘက်ကလည်းမီးရှို့ထားတဲ့ဓာတ်စီပလင်းတွေအုတ်ခဲတွေနဲ့ပစ်ပေါက်ခဲ့ကြတာပါ။ကျန်းကျန်းတန်းတန်းအခြေအနေတွေကိုထိုင်ကြည့်နေလို့မဖြစ်နိုင်တဲ့အကြောင်းနဲ့ရဲတွေရောဆန္ဒပြသူတွေပါအကြမ်းဖက်လှုပ်ရွက်တွေကိုရပ်ဖို့လိုတဲ့အကြောင်းအမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနအကြီးအကဲအရာရှိသူက VOA ကိုပြောပါတယ်ဟောင်ကောင်မှာသတင်းပတ်တွေနဲ့ချီပေါ်ပေါက်ခဲ့တဲ့ဒီမိုကရေစီရဲ့လွှတ်ရှားသူတွေရဲ့ဆန္ဒပြပွဲတွေရက်ဆိုင်မဲ့အရေးအယောင်တွေမတွေ့ရသေးပေမဲ့အားတက်စရာလက္ခဏာတွေတွေ့ရတဲ့အကြောင်းနိုင်ငံခြားရေးဌာနတာဝန်ရှိသူကပြောဆိုခဲ့တာပါ။ဟောင်ကောင်ချွေရင်မှုကယ်ရီလမ်အနေနဲ့ဆန္ဒပြသူတွေတောင်းဆိုနေတဲ့ ချက်၅ချက်နဲ့ပတ်သက်လို့ဆွေးနွေးတာရှိခဲ့တယ်လို့ဒီထဲကအနည်းဆုံးအချက်၂ချက်ကိုဖြည့်ရှင်းပေးဖို့ကြိုးပမ်းနေပြီးနှစ်ဖက်စလုံးကပျော်ပြောင်းတဲ့သဘောထားတွေတွေ့လာနေရတဲ့အတွက်ငြင်းငြင်းချင်းချင်းနဲ့ဖြည့်ရှင်းနိုင်မယ်လို့အမေရိကန်ဘက်ကမျှော်လင့်နေကြောင်းလည်းပြောပါရယ်ဒီမိုကရေစီနဲ့အသားကျနေပြီဖြစ်တဲ့ဟောင်ကောင်ဒေသခံတွေရဲ့အကျိုးစီးပွားနဲ့စိုးရိမ်မှုတွေကိုလည်းတရုတ်စိုးရွားကအလေးထားဖြည့်ရှင်းသွားဖို့မျှော်လင့်ကြောင်းလည်းအမေရိကန်နိုင်ငံရေးဝန်ကြီးဌာနတာဝန်ရှိသူကတိုက်တွန်းပြောဆိုခဲ့တာပါ1998ခုနှစ်မှာဗြိတိန်ကတရုတ်နိုင်ငံထံပြန်လည်လွှတ်ပြောင်းပေးချိန်တုန်းကသဘောတူညီချက်အရဟောင်ကောင်ကျွန်းရဲ့လွတ်လပ်စွာအုပ်ချုပ်ခွင့်ကိုလေးစားဖို့ဒီသတင်းပတ်ထည်ပြည်သူနိုင်ငံမှာကျင်းပခဲ့တဲ့ကမ္ဘာ့အင်ဂျင်ကြီး9နိုင်ငံ G7 ထက်သီးစီးပွဲကပူးတွဲကြေညာချက်ထုတ်ပြန်တိုက်တွန်းခဲ့တဲ့အပေါ်မှာတော့တရုတ်နိုင်ငံကအပြင်းထန်ကန့်ကွက်ထားဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုကပြည်내ရှင်နေချုပ်တွေပြည်내အစိုးရအဖွဲ့ကိုကိုစားပြုတဲ့ရှင်နေတွေပါတီစေဝါထုတ်လို့ရေကုမ္ပဏီနဲ့ဆွေးနွေးညီနိုင်နေကြတယ်လို့တာဝန်ရှိသူတွေကမနေ့အင်္ဂါနေ့မှာပြောပါရယ်အမေရိကန်နိုင်ငံတော်ဆေးဆွဲတဲ့ပြဿနာတွေအကြီးအကျယ်ဖြစ်ပေါ်လာစေတာဟာဆံဝန်လက်မှတ်နဲ့ဝယ်ရတဲ့ဘိန်းလိုဆွဲလန်းစေတဲ့အောက်ဆီကိုဒင်အကိုက်ခဲပျောက်စေကြောင်းအဓိကဖြစ်ရတယ်ဆိုတဲ့အတွက်အဲ့ဒီဆေးထုတ်လုပ်တဲ့ပါတီကုမ္ပဏီဖက်ကဒေါ်လာဘီလီယံနဲ့ချီလျော့ကျေးပေးဆောင်ရမယ့်အနေအထားမှာရှိနေတာပါလူတွေဆေးဆွဲနိုင်ခြေရှိတာကိုနားလည်သဘောပေါက်ပေမဲ့လည်းဆေးပြင်းတွေကိုထုတ်လုပ်တဲ့အဓိကတရားခံအဖြစ်ပါတီကုမ္ပဏီကိုတရားလိုရှင်းနေတွေနဲ့မွေးရဆေးဆွဲမှုဆိုင်ရာကျွမ်းကျင်သူတွေကတက်မှတ်ထားတာပါပုဂ္ဂလိကပိုင်ပါတီကုမ္ပဏီကဒီကိစ္စကိုပြေးလည်စေအတွက်ဒေါ်လာ30ဘီလီယံကနေ12ဘီလီယံအထိကန့်လန့်ထားတယ်လို့ NBC သတင်းဌာနကဖော်ပြပါရယ်ကွန်နက်တီကတ်ပြည်နယ်စတန်ဖို့ဒ်အခြေဆိုင်ပါတီကုမ္ပဏီကတော့သူတို့ဘက်ကခုခံကာကွယ်ဖို့ပြင်ဆင်ထားပေမဲ့အယူခံဝင်ရတာတွေတရားတစ်ပောင်ရင်ဆိုင်ရတဲ့ကိစ္စရပ်တွေဟာအချိန်ကြာလွန်းတယ်လို့ကုမ္ပဏီရဲ့ထုတ်ပြန်ချက်မှာပြောထားပါရယ်ပါတီကုမ္ပဏီကိုတရားစွဲဆိုထားတဲ့အမှုပေါင်း2000ကျော်ရှိနေတာဖြစ်ပြီးကလက်ဗလန်မှာလာမယ့်နှစ်လအတွင်းပထမဆုံးတရားရင်ဆိုင်ရုံးတင်ကြနာတော့မှာဖြစ်တဲ့အတွက်အဲ့ဒီအချိန်တိုင်းခင်အခုလိုညှိနှိုင်းနေကြတာလည်းဖြစ်ပါတယ
်ဗီအိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ9.69kHz 1068.39.19kHz 1996နဲ့9.25kHz 1965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမေဂန်တန်ချီမာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဘရာဇီးနိုင်ငံမှာအကြီးကျယ်လောင်ကျွမ်းနေတဲ့တောမီချောင်းအမေဇုန်တစ်တော်ဆက်လက်ရည်တည်နိုင်ရေးကိုချင်းချောက်လာနေပြီဖြစ်တဲ့အကြောင်းနိုင်ငံတကာတစ်တော်တင်းတင်းရေးအဖွဲ့ကြီးကသတိပေးလိုက်ပါတယ်။အမေဇုန်တစ်တော်မှာမီးလောင်ကျွမ်းမှုဟာအထူးရေးပေါ်အခြေအနေဆင့်ကိုရရှိနေပြီဖြစ်ကြောင်းအပြည်ပြည်ဆိုင်ရာပူပိုင်းဒေသတစ်တော်တင်းတင်းရေးအဖွဲ့ ITTU အမှုဆောင်ဒါရိုက်တာဂျာဟန်နိုင်တာလည်းကဒီနေ့ပဲသတိပေးလိုက်တာပါ။စစ်လေရင်တွေတပ်ဖွဲ့ဝင်တွေအကူအညီနဲ့မင်းကြီးတပ်ဖို့ကြိုးပမ်းနေပေမဲ့မိလောင်မှုပေါင်း 12,000 ကျော်ထိရှိနေတာကြောင့်အမေဇုန်တစ်တော်တည်ရှိမှုအတွက်စိုးရိမ်ရတဲ့အဆင့်ကိုရောက်လာနေတဲ့ကြောင်း AFP သတင်းဌာနကပြောဆိုခဲ့တာဖြစ်ပါတယ်။တောင်မင်းကြီးတပ်ရေးအတွက်ကမ္ဘာ့အင်အားကြီး9နိုင်ငံ G7 ဖွဲ့ကအကူအညီတွေကိုတောင်းဆိုချက်တစ်ခုနဲ့တူလက်ခံသွားမယ်ကြောင်းဘရာဇီးသမ္မတကပြောဆိုလိုက်ပြီးနောက်တစ်နေ့မှာပဲအခုလိုသတိပေးချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ဘရာဇီးသမ္မတကတော့ပြင်သစ်သမ္မတအီမနျူအယ်မာခွန်ရဲ့သူ့ပေါ်မှတ်ချက်ပြီးပြောဆိုမှုဟာစော်ဟွာရာရောက်တယ်ဆိုပြီးပြန်လည်ရုပ်သိမ်းပြဖို့တောင်းဆိုထားပြီးတောင်းဆိုချက်ကိုလက်ခံမယ်ဆိုရင်အကူအညီတွေကိုယူမယ်ဆိုပြီးပြောဆိုခဲ့တာပါပြင်သစ်သမ္မတကတော့ဘရာဇီးသမ္မတအနေနဲ့သဘောပေါက်ဝင်ချင်းထင်းထင်းရင်းမှာယူသားမှုနဲ့တနည်းထံခံရမှာရှိရတာဆိုပြီးမေးခွန်းထုတ်ခဲ့တာပါအမေဇုန်တော်မီကိုညှင်းတက်ရေးဘရာဇီးသမ္မတအနေနဲ့အလေးနက်ထားမကြိုးပမ်းခဲ့ရင်တောင်အမေရိကနိုင်ငံအနေနဲ့ဥရောပသမဂ္ဂ EU တို့ကြားလွတ်လပ်စွာကုံဆွယ်မှုတွေကိုတားမြစ်သွားဖို့အထိလဲပြီးခဲ့တဲ့သတင်းပတ်ထက်မှာပြင်သစ်သမ္မတကချင်းချောက်ပြောဆိုထားပါတယ်
2019ခုနှစ်ကမုံတိုင်းတံကနေပြန်လည်နလန်ထူဖို့ကြိုးစားနေဆဲဖြစ်တဲ့အမေရိကန်ပိုင်းပေါ်တိုရီကိုကျွန်းစီကိုဒိုရိန်လို့နာမည်ပေးထားတဲ့အပူပိုင်းမုံတိုင်းတစ်ခုဦးတည်ရွှေ့ရှာလာနေပါတယ်။ပေါ်တိုရီကိုကျွန်းအနောက်ဘက်ခြမ်းကိုဒိုရိန်မုံတိုင်းဒီကနေ့ဝင်ရောက်ဖြတ်တမဲ့အချိန်မှာတော့ဟာရီကိန်းမုံတိုင်းနေပါအင်အားပြင်ထမယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်။ပေါ်တိုရီကိုအုပ်ချုပ်ရေးမှူးဝန်ဒါဗာကွက်စ်ကအရေးပေါ်အခြေအနေကြေညာထားပြီးတော့ရေကြီးမြေပြိုမှုတွေနဲ့တအားလိုင်းပြတ်တာမျိုးတွေဖြစ်နိုင်ခြေရှိတယ်လို့ပြောဆိုထားပါတယ်။အရေးပေါ်အခြေအနေတွေကြေညာခွင့်ပြုခဲ့တဲ့သမ္မတဒိုနယ်ထရမ့်ကိုအုပ်ချုပ်ရေးမှူးဗန်ကွက်စ်ကကျေးဇူးတင်ကြောင်း Twitter ဆက်မျက်နှာကနေရေးသားခဲ့ပါတယ်။အခုလိုအရေးပေါ်အခြေအနေကြောင့်ဒိုရင်မုံတိုင်းဆဲရာနဲ့ဖြီတောင်စုအစိုးရရဲ့အကူအညီတွေအများဆုံးရောက်လာမှာဖြစ်ပါတယ်။2019ခုနှစ်ကပေါ်တိုရီကိုကျွန်းမှာအင်အားပြင်းဟာရီကိန်းမုန်တိုင်းမာရီယာတက်ခတ်သွားခဲ့တဲ့အတွက်လူ3000ဝန်းကျင်သေဆုံးခဲ့ရတယ်လို့မုန်တိုင်းကြောင့်လမ်းတွေလည်းအခုချိန်ထိပျက်စီးနေဆဲဖြစ်ပြီးထောင်နဲ့ကြီးတဲ့အိမ်တွေလည်းခေါင်းမိုးမရှိကြသေးပါဘူး။တနားရီ85ကီလိုမီတာလေးတိုက်နှုန်းနဲ့တက်ခတ်နေတဲ့ဒိုရင်းမုန်တိုင်းဟာဒီကနေ့မှာတော့အနည်းငယ်အကောင်လာနိုင်တယ်လို့အမေရိကန်ဟာရီကိန်းမုန်တိုင်းစောင့်ကြည့်ရေးဌာနကခန့်မှန်းထားပါတယ်။
ဂျပန်နိုင်ငံအနောက်တောင်ပိုင်းဒေသမှာမိုးတီးထံမှုကြောင့်သေဆုံးသူဖြစ်ဒီနေ့မှာတည်ပြုနေသူနှစ်ဦးထံမှနေရှိခဲ့ပြီးရေကြီးမြေပြိုမှုသတိပေးချက်တွေနဲ့အတူလူပေါင်း 8,000 လောက်ကိုလည်းဘေးလွတ်ရာပြောင်းရွှေ့ပေးထားပါတယ်ဂျပန်နိုင်ငံမိုးလူသားဌာနကကျွတ်ကျွတ်မြောက်ပိုင်းဒေသမှာအနည်းငယ်သတိပေးချက်အမြင့်ဆုံးအဆင့်ထိထုတ်ပြန်ထားသလိုလူပေါင်း 100,000 ကျော်ကိုလည်းဘေးလွတ်ရာပြောင်းရဖို့တိုက်တွန်းထားပါတယ်နောက်ပိုင်းစာကရက်ကရင်းနောက်မှာမျောပါသွားတဲ့ကားထဲမှာတည်ဆုံးနေသူ2ဦးပါဝင်တည်ဆုံးသူအနည်းဆုံး2ဦးရှိတယ်လို့လည်းအာဏာပိုင်တွေကအတည်ပြုပြောဆိုထားကြပါတယ်။နောက်တစ်ယောက်ကတော့ဖူကူအိုကာရက်မှာရေတက်လာခြင်းကားထဲကနေထွက်ဖို့ကြိုးစားရင်းနဲ့တည်ဆုံးခဲ့ရတာပါ။နောက်တစ်ဦးကလည်းတေလူနီးပါးအခြေအနေမှာရှိနေတဲ့အကြောင်းဂျပန်ဆွေးရပြောခွင့်ရယူရှိဟီရီစုကားကပြောဆိုထားပါတယ်။နေရာတော်တော်များများမှာမြေကြီးမှုတွေမြေပြိုမှုတွေအိမ်တွေနစ်မြုပ်မှုတွေပါဝင်ထိခိုက်မှုတွေနေကိုလက်ခံရရှိနေပြီးမကြာခင်အနိုင်ပိုင်းတွေအတွင်းစုစုဝေါ်ဝါထိခိုက်မှုတွေရကျွမ်းနိုင်တဲ့အကြောင်းလဲတတိပြပြောဆိုထားပါတယ်။ဆာကားနဲ့နာဂါဆာကီခရိုင်တွေမှာအိမ်တွေရေမြုပ်တဲ့သတင်းတွေကိုအများအပြားလက်ခံရရှိထားတဲ့အကြောင်းလဲမိသက်နဲ့ကပ်ဘေးတဲ့စီမံခန့်ခွဲရေးအေဂျင်စီကပြောဆိုထားပါတယ်။အထူးရေးပေါ်တတိပြချက်ထုတ်ပြန်ထားတဲ့ဒေသတွေမှာမကြုံမှုလို့တဲ့အခြေအနေဖြစ်မိုးပြင်းထန်ရွာသွန်းမှုတွေနဲ့ကြုံတွေ့နေရတဲ့အကြောင်းလဲဂျပန်နိုင်ငံမိုးလေဝသဌာနပြောခွင့်ရပုဂ္ဂိုလ်ကသတင်းတောက်တွေကိုပြောဆိုထားပါတယ်။
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းဇမ်ဘွာငါတောင်နော်တီပြည်နယ်ထဲမှာခီးတဲ့တင်ကရုတ်တင်မော်တစဉ်မနေ့ညပိုင်းကမေးလောင်ခဲ့တာကြောင့်ခီးတဲ့၃ဦးထပ်မံနဲ့တိတ်ဆုံပြီးတော့ခီးတဲ့အခြား136ဦးနဲ့တင်မော်ဝန်ထမ်း36ကိုကယ်တင်ခဲ့ရတယ်လို့ဖိလစ်ပိုင်ကမ်းခြေဆောင်တပ်ကဒီကနေ့ပြောပါရယ်တိတ်ဆုံသူတွေထဲမှာအသက်တစ်နှစ်အရွယ်ကလေးတဦးနဲ့အသက်60အရွယ်အမျိုးသားတဦးပါဝင်ပါတယ်ကရုတ်တင်မော်ပေါ်လိုက်ပါလာတဲ့ခီးတဲ့တွေထဲမှာကလေးငယ်28ဦးထပ်မံနဲ့ပါဝင်တာပါတာဘီတာမြို့ကနေထွက်ခွာလာတဲ့ကရုတ်တင်ပေါ် MV Lit Ferry 16ဟာကမ်းကနေနှမိုင်အကွာလောက်ရောက်မှာပဲတင်ပေါ်ဆက်ခံကနေမိစာတင်လောင်ကျွမ်းခဲ့တာလို့ကမ်းခြေဆောင်တဲ့တာဝန်ရှိသူတွေကပြောပါတယ်ပျောက်ဆုံးနေသူတွေကိုရှာဖွေကယ်ဆယ်ရေးတပ်ဖွဲ့ကဒီကနေ့ဆက်ပြီးတော့ရှာဖွေနေပါတယ်ကျုံစုအတော်များများရှိတဲ့ဖိလစ်ပိုင်နိုင်ငံမှာလုံခြုံရေးဆိုင်ရာစီမင်းတမတ်ချက်တွေကိုလိုက်နာမှုနဲ့တင်ပေါ်ပြုတ်ပြင်ထိန်းသိမ်းမှုတွေမှာအားနေတာကြောင့်ရောခီးတဲ့အစမတန်တင်တဲ့အတွက်ကြောင့်မှအလားတူမတော်တဆမှုမျိုးမကြာခဏပေါ်ပေါက်လေရှိတာဖြစ်ပါတယ်
ဗုဒ္ဓဟူးနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုထုတ်လွှင့်နေတဲ့ရေဒီယိုဓာတ်ရိုက်ထုတ်လွှင့်အစီအစဉ်ကို VOE ရဲ့အင်တာနက်ဝက်ဘ်ဆိုက်လိပ်စာ burmese.voenews.com ကနေလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနာဆင်နိုင်ပါတယ်အခုဆက်ပြီးတော့သတင်းလွှာတွေကိုထုတ်လွှင့်ပေးကြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းဖြစ်တဲ့လာရှိုးကုတ်ไข่မူဆယ်လမ်းဟာဒီကနေ့ကားအသွားအလာတွေပြန်လည်စတင်နေပြီးတော့တခြားနယ်စပ်ကုန်သွယ်ရေးလမ်းဖြစ်တဲ့လာရှိုးကွန်းလုံချင်းရွှေခေါ်လမ်းတွေမှာတော့တရားစင်းဖြစ်စည်းခံရပြီးတော့ကားအသွားအလာတွေရပ်တန့်နေပါတယ်။တစ်ချိန်တည်းမှာပဲလာရှိုးမြို့အနီးခလာရ291ကိုလည်းလက်နက်ကင်အဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ဒီလ15ရက်နေ့ကစပြီး12ရက်ကြာကြာပိတ်နေခဲ့ရတဲ့လာရှိုးတိန်ဒီကွတ်ไข่မူဆယ်လမ်းပိုင်းဟာ26ရက်နေ့ကကားတွေပြန်လည်သွားလာနိုင်ပြီဖြစ်ကြောင်းတမရော်ကသတင်းထုတ်ပြန်ခဲ့ပေမဲ့28ရက်နေ့နေ့ကင်းမှာကွတ်ไข่နဲ့နတ်ဘက်ကအကြားမှာလက်နက်ကိုင်အဖွဲ့တွေကလမ်းပိတ်ဆို့ခဲ့တာကြောင့်ကားသွားလာတွေယာယီရပ်ဆိုင်းခဲ့ပါတယ်ဒီကနေ့မှာတော့မူဆယ်နဲ့လာရှိုးအကြားမှာကားတွေအတော်များများပြန်လည်သွားလာနေပြီလို့မူဆယ်မြို့ဂျူနာပရာဟိတအတင်းဥက္ကဋ္ဌဦးတောင်းထွန်းကပြောပါတယ်
ဟုတ်ဒီနေ့တော့အလုံးစင်ပြည်တယ်လမ်းကြောင်းမှာတော့ပိတ်ဆို့မှုတော့မရှိဘူး။နေရာခရောအလုံးစင်ပြည်နေကြပါတယ်။ကားတွေလည်းထွက်ပါတယ်။မနေ့ကတော့ကျွန်တော်အဲဒီကုခဲရှိခင်းတော့မှာပိတ်နေတဲ့ကားတွေကမျက်နှာပိုင်းကျဟိုအကျက်နဲ့ဆင်းနေတဲ့ချမ်းကြီးလွတ်ပြီးတော့ခါကျကျွန်တော်အဲခုနိုင်လောက်မှာတော့မဆဲအင်းကိုဒီလိုလည်းပြန်ရောက်ပါတယ်ဗျာ
။နန်းဖက်ကာကဒေတာကန်တူကလည်းဒီနေ့အချိန်တွေကိုအခုလိုပြောပါတယ်
။ဟုတ်ဒီနေ့မနေ့ကတော့လာရှူးလောက်ကနေပြီးတော့ကိုမူဆဲကိုတောက်ရောက်သွားနေကြတယ်။ကားရတော့လူကြီးရဲ့ပြီးတော့တွားနေရကြတော့ပွင့်တဲ့ချိန်ဆိုပြီးတော့ခီးတဲ့ကားတွေကတော့ရင်းဝအချိန်နဲ့ထွက်တဲ့ကားတွေကကွာအချိန်နဲ့မဟုတ်တော့ဘူးသူကဟိုလမ်းကြောင်းကောင်းကောင်းလိုထွက်နေကြတယ်။နေရာတော့သူတို့ခဏတော့ပိတ်သွားတယ်လေ။အေးပိတ်ပြီးမှပြန်လို့ပြန်ပုံတော်နဲ့မှန်လွယ်ကြပေါ့။အေးအဲ့နာမှာပြစ်ခတ်မှုလည်းနည်းနည်းဖြစ်တယ်ကြိုရယ်။နောက်ကားလည်းတစည်းအတွဲကားတစ်စီးယောက်ကကန့်လန့်ခံတယ်
ဒီကနေ့လာရှုံမူဆယ်လမ်းပိုင်းမှာကားတွေသွားလာနိုင်ပေမဲ့အခြားနယ်စပ်ကုန်သွယ်ရေးလမ်းကြောင်းတစ်ခုဖြစ်တဲ့လာရှိုးကွန်လုံချင်းရွှေဟော်လမ်းတိန်နီနဲ့ကွန်လုံကြားကနာတီတရားကိုမင်းညားကဖြစ်စည်းခံခဲ့ရတယ်လို့ဒီကနေ့မနေ့မှလည်းလာရှိုးမြို့နီးမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒီအခြေအနေကိုလာရှိုးမြို့ကန်တဦးကအခုလိုပြောပါတယ
်။ဒီနေ့မနေ့လာရှိုးမြို့နဲ့ကနီးရဲ့နတ်ပေါင်းစီးရွာဆရာတက်ကူဝိုင်းနဲ့ဆက်ဆက်တဲ့တက်ကလူတွေကတိုက်ပွဲတွေကို ငါဖိထားတော့ငါဆောင်းရုပ်ကသုံးလိုက်ချလောက်တိုက်ခွင့်ပြန်အခုကမြို့ကချောက်ကပြီးဆိုင်ကြောင်းနဲ့ကုန်းပိတ်တာဒါမှမဟုတ်မင်းရဲ့စနေရတဲ့ပိန်းကြီးတို့လုံးလာဖို့နာတိရွာထွက်လာဒါအရင်တစ်ခါပဲချက်ပြီးအဲဒီနေ့ပြတ်တာအခုတစ်ခါလုံးဝဖက်စီးဆိုင်ဒါပြစီသွားတာကြောင့်ကားသွားလာရင်ရဆိုင်နေကြောင်းလည်းပြောပါတယ်
နံပါတ်အထိုင်ခလာနေကိုဒီဟုတ်တယ်ကွာအခုလိုပြောပါတယ်နံပါတ်အထိုင်ခလာနေကိုဒီဟုတ်တယ်ကွာအခုကတော့ပြီးသွားပြီလို့ပြောတယ်သူကအဝေးရပါလက်နဲ့ကြည့်နေပဲဖြစ်တာပါအဲမနက်ကွာတော့6နာရီကျော်လောက်ကပဲအဲညင်သွားလာတာတော့ကွာကိုနာရီကျော်လောက်ပဲဒီလ25ရက်နေ့နောက်ပိုင်းတင်းဒီကုန်းလုံးကြားမှာတရား 350ခန့်ခဲ့ရပြီ25ရက်နေ့မှာကျမ်းမတော်ကတရားတွေပြန်လည်ပြုပြင်ခဲ့တာကြောင့်ကားတွေသွားလာနိုင်ခဲ့ပါတယ် ဒီကနေ့တိုက်ပွဲအခြေအနေကိုတော့ TNLA ခေါ်တအန်းပလောင်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကအခုလိုပြောပါတယ်တပ်ဖွဲ့ကတော့ဒီ၃-၄နာရီလောက်ရှိတယ်ကျွန်တော်အခုဒလိုက်နေတော့ဒီလိုဖြစ်တော့ငါ၅နာရီဖြစ်တယ်ဒီလာရှုအမြင့်နဲ့ထမနေရအာတောင်ပိုင်းပါလိုက်နာကတနေရဖြစ်တယ်ကိုခိုင်လုံဆိုင်ရနာမတနေရဖြစ်တယ်ကိုခိုင်နာကအာတနေရဖြစ်တယ်
ကိုခိုင်မြို့နယ်ထဲကမန်လွယ်နာမတနေရဖြစ်တယ်လုံဆိုင်နဲ့မန်လွယ်ကလည်းနာမည်ရတယ်ကလန်နာမဟုတ်ဘူးဖြစ်တယ်ကျွန်တော်နေရာတော့ဒီကလန်အပြင်ပဲဘုလားကျမ်းဘော်ဒရင်းမှန်ကြံကြားရေးအဖွဲ့အတွင်းမှဘုံမှုချုပ်စော်မင်းထွန်းကတော့မင်းညကနာတီတတာဖြစ်စည်းခံရတာနဲ့ဒီကနေ့မနေ့လာရှိုးအနီတက်ရင်ကိုအဝေးကပြစ်ခတ်တာရှိကြောင်းပြောပေမဲ့တခြားတိုက်ပွဲသတင်းတွေကိုတော့ပြောဆိုတာမရှိပါ
ဒီကိုကန်နဲ့အေးအေးစခိုင်းအဖွဲ့တွေကြားမှာတိုက်ခိုက်မှုတွေပြင်းထန်နေချိန်မှာပဲနှစ်ဖက်အပြည့်အစုံချုပ်ဆိုရေးအတွက်မိုင်းလာဂျာမန်ဖို့ကျိုင်းတုံမှာတွဲဆုံမဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။
တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတော့မိုင်းလာမှတွဲဆုံဖို့လိုလာကြောင်းတုံ့ပြန်တာတွေရှိနေပါတယ်။ကုံမိုးစော်သတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့ရခိုင်ပြည်နယ်ဘက်မှာတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းကိုနှာစင်ကြည့်ရအောင်ပါ။စစ်ရေးတင်းမာဇေရခိုင်ပြည်နယ်တွင်မှာဒီရပိုင်းတွင်အေးအေးရခိုင်လက်နက်ကိုင်အဖွဲ့ဘက်ကနေပြီးတော့မြို့နယ်၄ခုမှာထိုးစစ်ဆင်နာရီလှုပ်ဆော ကိုအီဘက်ကတိုက်ခိုက်မိတယ်လို့ကလဒန်မြေတွင်တက်မရိုစစ်သည်မုန်းနဲ့တက်မရိုတိုင်ရင်ဌာနချုပ်တွေကိုတိုက်ခိုက်ခဲ့တယ်လို့အီတာဝန်ရှိသူတွေကပြောပါတယ်။မနေ့ကရေးတဲ့တင်မောတိုက်ခိုက်ခံရကြောင်းနဲ့ဒီမနေ့လင်းမွေတောင်တပ်စခန်းမှာတိုက်ပွဲဖြစ်ခဲ့တဲ့အကြောင်းတက်မရိုဘက်ကလည်းအတည်ပြုပြောဆိုပါတယ်။ရခိုင်ပြည်နယ်တွင်မနေ့ကနေ့ဒီကနေ့မြို့နယ်လေးမြို့နယ်မှာအေးအေးရခိုင်
ထိုးစစ်တွေပုံမှုလှုပ်ဆောင်လာတာကြောင့်မြန်မာစစ်တပ်နဲ့တိုက်ပွဲပြင်းထန်လာနေတာပါမနေ့ကညနေပိုင်းနဲ့ဒီကနေ့ထိမြောက်ဦးနဲ့ကြောက်တော်နယ်စပ်တွင်မြန်မာရေတပ်သင်္ဘောနဲ့မြန်မာတိုင်းရင်းစခန်းတွေကိုအေးအေးဖက်ကတိုက်ခိုက်ခဲ့ပြီးစစ်တွေရန်ကုန်ကားလမ်းကိုယာယီပိတ်ဆို့ထားတယ်လို့အေးအေးပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်မိသားစုတိုက်ပွဲတွေတော့ဒီမှာအပြင်းထန်ဖြစ် ก็แล้วดามีเทมาตอนนี้เด็กที่เป็นผู้ติดเชื้อเลยเว้ยเจ้าตัวน้ำมันนี่บิดอ่ะจันโอรุเพกันนี่บิดอ่ะจ้าพิฆาตใกล้ใกล้ละสิเจ้าตัวสักข้าวทานน่าชอบเลยเว้ยจันโอรุเพกันนี่บิดอ่ะแต่เนี่ยจีเรนเนี่ยพิฆาตใกล้ใกล้ละสิอย่างเช่นเนี่ยละน้าบิดอ่ะที่ตอนนั้นอยู่เอริมาดีใจเย็นสักข้างบ่เนาะต้องขวางชอบเอริสักข้างบ่เอริเล่นเนี่ยจีสกันเลยก็เลยเว้ยจันโอรุเพกันนี่พิฆาตใกล้ใกล้ละสิที่มันเนี่ยมาดูที่เอริได้ไ တို့နောက်မြောက်မြို့အတွက်ဒီဘက်ကနေပြီးတော့ကျွန်တော်တို့ပိုက်ထားတာရှိတယ်။ညာကြီးပိုက်ထားတာပါ။အဲ့ဒီစစ်တွေရန်ကုန် highway ထဲမှာပေါ့နော်
။ဒီမင်းနဲ့ဘူးတီတောင်မြို့နယ်တွင်မြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေတယ်လို့မနေ့ကလည်းမင်းပြမြို့နယ်ပန်းမြောင်ကြီးရွာရှိဖက်ပွတ်203ဆောင်ကုန်းပေါ်မှာနှစ်ဖက်သက်ဖွဲ့ကြားတိုက်ပွဲပြင်းထန်ခဲ့ပြီးမြန်မာစစ်တပ်ဘက်ကလက်နက်ကြီးပြင်ရဟရင်နဲ့ပြစ်ခတ်ခဲ့တယ်လို့ခိုင်ဒုခကဆက်ပြောပါတယ
်။အခုဒီဘူးတီတောင်ကိုရင်တာရွာဘက်မှာလည်းတိုက်ပွဲတွေအပြင်းထန်ဖြစ်နေတာရှိတယ်။မနေ့ကတော့မင်းပြမျိုးနေဒီအဲ့ဒီပန်းမြောင်ရွာနဲ့အချင်းမြောက်ဖက်ပေါ့အဲ့မှာတဲကွေးအပြင်းထန်ဖြစ်တာရှိတယ်ဆိုတော့ဗမာစစ်တပ်ဘက်ကတော့အထူးကြားဆုံးတွေရှိတယ်ကျွန်တော်တို့ဘက်ကလည်းပဲကြားဆုံးကများရောက်ရှိတယ်သူတို့ကမနေ့ကနေပြီးတော့ဟဲလီကော်ပတာ2စီးနဲ့လာဖြစ်တာ
မနေ့ကမင်းပြမျိုးနေစိုက်ပွဲအတွင်းရခိုင်လက်လက်ကန်အေဘက်ကစစ်တီနူးကြားဆုံးခဲ့တယ်လို့အေဘက်ကထုတ်ပြန်ထားပါတယ်
มันนี่กันเนี่ยที่มันเนี่ยไต้ปุ๋ยพี่ปัวเนี่ยมูนับไปแต่บีอันนั้นไปในเส้นทางนั้นจะตั้งรอพี่คุยอ่ะปูมูจีวินโซอุกาคุลูพี่ว่าเลยเจ้าตัววิ่งเก่งกระดานเยอะมากแต่ว่าไปยังเรียกที่รู้สิ่งคุณยังเกิดอะไรเช่นเนี่ยจะบีมีโดนอะไรของคุณตัวมาถ้าเรื่องการรู้เองโอ้เรียนเรื่องมาฮัลล่าไม่ได้ยากอ่ะจะรักเรื่องมาไม่ใช่เรื่องมาไม่ใช่จ้าเราเนี่ยเงี้ยเลยเนี่ยเราเจ็ดเนาะรู้ว่าเลยยังไม่เจ็ดเนี่ยยังเจ็ดเอ
ลงมือดับไฟลงไฟท่าอะไรสิเนี่ยเดินไหนลงมาไอ้ลงมือดับมาสิเนี่ยลงมือดับไฟลงล่าช้าเลยอะไรพวกนี้ก็คือนั่นรู้ว่าอะไรแต่เนี่ยปัญญาเราเปลี่ยนที่เรามาส่องช้าเลยนะแต่เอเรชินาบอกเราดีอะไรดีนี้จะลงมือดับเพื่อนเจริญมันเองอะแกนวยเราเล่าเสียดีอะไรสิเนี่ยถ้าบัวเราควายที่ตรงนี้ตรงนั้นเราจะรู้ดีนี้ได้ช้าเลยตรงนี้บอกว่าเจ้าตัวมิวเนี่ยยืนยันที่การมุ่งพิเศษมาที่การมุ่งไม่ใช่บุลูตามเราไปกับเจ้าสูนี่เดี๋ยวท้องด ဒီကပြောနေပြီမဲ့တိချာတိမပြုတ်နိုင်သေးပါဘူးမင်းကတောင်းတောင်ယူကြေးပါတာစကံပတ်မှာတိုက်ပွဲဖြစ်ပွားနေတယ်လို့တောင်းတောင်ယူရတာလူကပြောပါတယ်
မင်းကညာတင်လာကြလို့ပြေတာပေါ့တော်တော်ကြည့်နေပါခင်ဗျာခဏလောက်ကြာတယ်ဖြစ်နေလောက်ဒီကြီးလေမိုးလောင်းလေးနာရီမှပြည်လို့တဖြစ်တယ်စားဖြစ်ပါတယ်ခင်ဗျာဟုတ်တယ်ဒီကရောက်နေတာပဲကျဲကလေးနှစ်ပိုက်တယ်ဟိုကလေးပိုက်တယ်ဆိုတော့လက်ရှိမြောက်ဦးနဲ့ကြောက်တော်ကြာလေးမွေတောင်တိုက်ပွဲပြီးဆုံးသွားပြီဆိုပေမဲ့ဒီကမှုတွေမသိရသေးသလိုရန်ကုန်စစ်တွေကလန်းကိုတော့ယာယီပိတ်ထားဆဲလို့အေးဘက
ဒီတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတာကြောင့်တိရခန့်ရွာသားတွေကလည်းနေစင်နဲ့မြဆစ်ဆောင်နေရတယ်လို့ပန်းမြောင်းရွာသားတွေကပြောပါတယ်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့တနည်းနီးပါးတိုက်ပွဲစဉ်တွင်ဆစ်ဆောင်ဦးကြီးခုနှစ်တောင်းနီးပါးရှိလာနေပြီလို့လဲဆစ်ဆောင်ကူညီပေးရေးဖွဲ့ကနေခန့်မှန်းထားပါတယ်ခင်ဗျာနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လင်းပေးကြပါတယ် ဥရောပနဲ့ရုရှားကြားဆက်ဆံရေးမပြေလည်ဘူးဆိုရင်ဥရောပတိုက်ဟာဘယ်တော့မှတည်ငြိမ်အေးချမ်းမှာမဟုတ်ဘူးလို့ပြင်သစ်သမ္မတအမန်နျူရယ်မက်ခရွန်ကပြောပါတယ်။ယူကရိန်းမှာရုရှားရဲ့ရန်လူတွေလိုအပ်လုပ်ရကြောင်းရုရှားနဲ့ဆွေးနွေးတာမျိုးကိုမဟာမိတ်တချို့ကပယ်ချမှာပဲလို့လဲ
G7 အစည်းအဝေးအတွင်းမှာသမ္မတဒေါ်နယ်ထရမ့်ကတွန်းအားပေးခဲ့တာပါ။စလာတီစာဟိုရဲ့သတင်းစာကိုကိုကြော်ကြော်တင်ကပြောပြပေးပါရှင်။ယူကရိန်းရှိပိုင်းမှာရုရှားကဆက်ပြီးဝင်ဆွဲဖက်နေတာကြောင့်အနောက်နိုင်ငံတွေနဲ့ဆက်ဆံရေးတင်းမာလာတာပါ။ဒါပေမဲ့သမ္မတထရမ့်တက်လာကြတဲ့ကရုရှားနဲ့အမေရိကန်ကြားဆက်ဆံရေးတိုးတက်ဖို့တွန်းအားပေးလာတယ်လို့ဥရောပခေါင်းဆောင်တချို့တောင်မှသူနဲ့အတူပါလာပုံ
ဒီလိုမျိုးတွေပုံစံတစ်ခုတည်ဆောက်ရမယ်လို့ကျွန်တော်ယူဆပါတယ်။ဒါကြောင့်လဲဆိုရုရှားနဲ့ကျွန်တော်တို့ဂျာဆက်ဆန်ရေးကိုအေးချမ်းပြီးရှင်းလင်းအောင်မလုပ်ဘူးဆိုရင်ဥရောပတဲ့ဘယ်တော့မှဒီညအေးချမ်းမှာမဟုတ်ပါဘူး။ဒါကကျွန်တော်တို့မမေ့တကြွရဲ့ဂျိုးစီဘွားအတွက်မဟုတ်ဘူးဆိုတာရှင်းစေချင်ပါတယ်။တခါရေးယူမှုတွေပိုချဖို့တကြွကမြဲတိုက်တွန်းပါလိမ့်မယ်။သူတို့ကကျွန်တော်တို့မ
ံရေးသမားတူဖြစ်သူဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ထတ်စ်ကစနေနေ့မှာဝေဖန်ပါတယ
် Today I will try to convince my interlocutors that it would be better to invite Ukraine
Ukraine သမ္မတရဲ့အမည်ကိုကြားဖို့နောက်တစ်ချိန် G7 စည်းဝေးမှာ Ukraine ကိုဧည့်သည်အနေနဲ့ဖိတ်တာကပိုကောင်းမယ်ဆိုတာကျွန်တော်ဆွေးနွေးပတ်တွေကိုဒီကနေ့စည်းရုံးပြောဆိုပါမယ်လွန်ခဲ့တဲ့နှစ်ရက်ကကျွန်တော်သူနဲ့စကားပြောပါတယ်သူတိတ်ကိုစိတ်ဝင်စားမယ်ဆိုတာကျွန်တော်သိပါတယ
်ရုရှားကိုပြန်လက်ခံဖို့ပြည်တင်ကလည်းကောက်ကွက်ပါတယ်2018ခုနှစ်ကရုရှားတရှိတယောက်ကိုအင်္ဂလန်မှာဓာတူးအစိတ်နဲ့တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်ပြည်တင်နဲ့ရုရှားကြားဆက်ဆံရေးကမကောင်းပါဘူးအဲဒီလောက်ရဟာရုရှားလက်ချဲလို့ပြည်တင်ကအပြစ်တင်ထားပါတယ်ပြည်တွင်းနဲ့ယူကရိန်းမှာလုထားတာတွေအရရုရှားကိုတင်းပြစ်အဖို့ဝင်အဖြစ်ပြန်လက်ခံဖို့မဖြစ်နိုင်ဘူးလို့သမ္မတမက်ခရွန်ကပြောပါတယ်။ဒါပေမဲ့လည်းဥရောပတဲကနေရုရှားကိုတွန်းထုတ်ရင်တခြားနေရာတွေမှာမဟာမိတ်ဖွဲ့မှဖြစ်တာကြောင့်အဲ့ဒါကလည်းမဟာဗျူဟာအမှားဖြစ်မယ်လို့ဆိုပါတယ်။ဒါကိုပြင်သစ်ကပြောင်းလဲပြချင်ပြီးယူကရိန်းပြည်ပခန့်နဲ့ပတ်သက်လို့အဓိကအချက်တချို့ကိုရုရှားကလိုက်နာမယ်ဆိုရင်ကိုလန်းကိုဆက်လျှောက်မယ်လို့သမ္မတမက်ခရွန်ကပြောပါတယ်။
Bien, bonjour ou rebonjour. Peut-être plus en détail sur le G7.
ကျွန်တော်တို့ကရိုးလေးပြောရရင်မိတ်ဆွေတွေရဲ့ရန်သူတွေဟာကျွန်တော်တို့ရန်သူတွေဖြစ်ပြီးတော့
သူတို့နဲ့ဆွေးနွေးတာမလုပ်ရဘူးလို့ယူဆတဲ့အင်အားကြီးနိုင်ငံတစ်ခုမဟုတ်ပါဘူးဒါဟာပြင်သစ်ရဲ့အားကောင်းမှုလို့ကျွန်တော်ယူဆပါတယ
်ယူကရိန်းငြိမ်းချမ်းရေးနှီးလန့်ရှာဖို့ရုရှား၊ယူကရိန်း၊ဂျာမနီနဲ့ပြင်သစ်ကိုယ်စားလှယ်တွေနောက်လာကြရင်ဆွေးနွေးမယ်လို့သမ္မတမက်ခရွန်ကပြောပါတယ်ဥရောပနိုင်ငံတွေစီကနေအဖြေတစ်ခုခုတိတ်မကြခင်မှာထွက်လာဖို့မမျှော်လင့်နဲ့လို့အမေရိကန်နိုင်ငံတော်လုံခြုံရေးအကြံပေးပုဂ္ဂိုလ်ဂျွန်ဘိုဒန်ကအင်္ဂါနေ့မှာယူကရိန်းနိုင်ငံသားတွေကိုပြောပါတယ်သမ္မတဗိုလိုဒီမီယာဇယ်လင်စကီးအနေနဲ့ယူကရိန်းရှေ့ပိုင်းမှာဘယ်လိုလုပ်ရမျိုးကိုမှအလင်းစလိုမလုပ်သင့်ဘူးလို့ KF မြို့တော်ခီးစဉ်တွင်မစ္စတာဘိုဒန်ကပြောခဲ့ပါတယ်ဒီသတင်းမှတ်ကုန်မှာသမ္မတထရန့်ပိုလန်ကိုလာတဲ့အခါသမ္မတဇယ်လင်စကီးနဲ့တွေ့ပွဲရှိတယ်လို့လည်းမစ္စတာဘိုဒန်ကပြောပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bambies app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bambies app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bambies လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bambies app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအသက်ဆင်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ VOA American တန်ရဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။VOA ကထုတ်လွှင့်ပေးနေတဲ့စီစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပြုလိုတဲ့ VOA ကိုတေးသချင်းတွေတောင်းလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါရဲ့ရှင်အခုတော့အစီအစဉ်တွေအဆုံးမသတ်ခင်မှာဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါရှင်
ဥရောပသမဂ္ဂ EU ကဗြိတိန်နိုင်ငံကိုတက်ဖို့တတ်မှတ်ထားတဲ့အောက်တိုဘာလ31ရက်နေ့မတိုင်ခင်လွှတ်တော်ရဲ့လုပ်ငန်းစဉ်တွေကိုရှင်းချမဲ့အစီအစဉ်တစ်ခုဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကဒီနေ့ပဲကြေညာလိုက်ပါတယ်။လက်ရှိလွှတ်တော်လုပ်ငန်းစဉ်တွေကိုရပ်ဆိုင်းခွင့်ပြုဖို့နဲ့အစိုးရရဲ့ဥပဒေပြည့်အစီအစဉ်တွေကိုချပြမဲ့အောက်တိုဘာလ14ရက်လွှတ်တော်ပြန်ဆချိန်မှာအလစ်ဘက်ပြည်မှာရေးကိုယ်တိုင်မင်းငွန်းပြောကြားကိုဖိတ်ကြားထားတဲ့အကြောင်းလဲဝန်ကြီးချုပ်ကပြောဆိုခဲ့တာပါ။အလုပ်တော်ဦးတိုက်ဂျွန်ဘာကော့ကတော့ဝန်ကြီးချုပ်ရဲ့လုပ်ရဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်တွေကိုဖောက်ပြရရောက်တဲ့အကြောင်းပြောဆိုလိုက်တယ်လို့ EU ကနေခွဲထွက်ရေးစီစဉ်တွေကိုဆွေးနွေးဖို့နဲ့တိုက်ပြည်ကိုပုံပေါ်ရမယ့်လွှတ်တော်ရဲ့တာဝန်တွေကိုဟန်တားတဲ့လုပ်ရဖြစ်တဲ့အကြောင်းလဲဝေဖန်ပြောဆိုလိုက်ပါတယ်။ EU နိုင်ငံအနေနဲ့တင်းမာမှုတွေကြီးထွားလာဖို့ရည်ရွယ်မထားတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးမိုဟာမက်ရာဗစ်ဆာရစ်ကပြောဆိုလိုက်ပါတယ်။တိုင်းပြည်တိုင်းဟာနိုင်ငံတကာဥပဒေနဲ့အညီကိုယ်ပိုင်ခွင့်ရေးကိုကျင့်သုံးပိုင်ခွင့်ရှိတယ်လို့ UN နိုင်ငံအနေနဲ့ယုံကြည်ထားတဲ့အကြောင်းလဲဝန်ကြီးချုပ်ရှင်းဆိုအပ်နဲ့တွေ့ဆုံဆွေးနွေးဖို့ဂျပန်နိုင်ငံကိုရောက်နေတဲ့ UN နိုင်ငံခြားရေးဝန်ကြီးကဒီနေ့ပဲပြောလိုက်တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့မနစ်ကပဲနှုတ်ထွက်ထားတဲ့2015ခုနှစ် UN နျူကလ িয়ার ဆိုင်ရာနိုင်ငံတကာစာချုပ်ကိုအစားထိုးနိုင်မဲ့သဘောတူညီချက်အတိတ်တည်းရရှိဖို့ UN သမ္မတဟာဆန်ဂလူအနီနဲ့ဆွေးနွေးနိုင်မဲ့အလားအလာကောင်းတွေရှိနေတဲ့အကြောင်းဒီသတင်းပတ်ထဲမှာပဲပြောဆိုထားတာဖြစ်ပါတယ်။2019ခုနှစ်မွန်တိုင်းနိုင်ငံနဲ့ပြည်လဲနယ်လန်ထူနိုင်မှုကြိုးစားနေစေဖြစ်တဲ့အမေရိကန်ပိုင်ပေါ်တူဂီကျွန်းစီကိုဒေါ်ရီယန်လိုမြင်ပေးထားတဲ့အပေါ်ပိုင်းမွန်တိုင်းတစ်ခုဟူတီရရှာလာနေပါတယ်ပေါ်တူဂီကျွန်းအနောက်ဘက်ခြမ်းကိုဒေါ်ရီယန်မွန်တိုင်းဒီကနေ့ဝင်ရောက်ဖြတ်တန်းချိန်မှာဟာရီကိန်းမွန်တိုင်းနီးပါးအင်အားပြင်းထန်မယ်လို့လည်းခန့်မှန်းထားပါတယ
်တရင်ချင်းချုပ်ကိုကိုအောင်လွင်ပြောပြပေးခဲ့တာပါဒီကနေ့ညနေပိုင်းအတွက်စီစဉ်ထုတ်လို့ရမှုကကိုချိုချိုသိန်းဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Tate ဖြစ်ပါတယ်။အခုကျွန်မတို့အတန်လွှင့်နေတဲ့ Radio စီစဉ် PP ချင်း Intel Set 17နဲ့ Mia Set 3ဂျိုဒူးဆလောင်းနေကနေဓာတ်ရိုက်ထုတ်လွှင့်ပေးမယ် VOA နေ့စဉ် TV စီစဉ်ကိုကြည့်ရှုနိုင်ပါတယ်။ VOA ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။တော်တာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မများတစ်စင်အောင်ပါ။
This program has come to you from the Voice of America, Washington. From Washington, this